ကိုလိုနီနယ်ချက်လက်အောက်ပညာရေးလွတ်လပ်ခွင့်အတွက်တက္ကသိုလ်ကျောင်းသူကျောင်းသားတွေစတင်တိုက်ပွဲဝင်ခဲ့တဲ့ဒဇောင်မုံလာပြီးကျော်10ရက်နေ့ကိုအမျိုးသားအောင်ပွဲနေ့ဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပေမဲ့ဒီကနေ့ခေတ်မှာတော့တချို့အမျိုးသားရေးလှုံ့ဆော်သူတွေကအယူဆလွဲမှားမှုတွေနဲ့သတ်မှတ်ကျင်းပနေတာတွေ့မြင်နေရတယ်ဆိုပြီးတော့မြမအရေးကဲခတ်သူတွေကပြောကြပါတယ်။အကြောင်းစကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဒီဇင်ဘာလ2ရက်နေ့ကကြာရောက်တဲ့68နှစ်မြောက်အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်ဖြင့်ထုတ်ပြန်တဲ့သမ္မတဦးဝင်းမြင့်ရဲ့တဝန်လွှာမှာတော့တည်ထောင်စုငြိမ်းချမ်းရေးနဲ့တိုင်းနာအလုံးညီညွတ်မျှတဖွံ့ဖြိုးတိုးတက်ရေးဆိုတဲ့အမျိုးသားရေးစိတ်ဓာတ်နဲ့အရင်ခံပြီးစုပေါင်းအင်အားနဲ့ကြိုးပမ်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမနေ့ကထုတ်ပြန်တဲ့အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်ကြေညာချက်မှာလဲတိုင်းနာလူမျိုးပေါင်းစုံရှိနေတဲ့မြန်မာနိုင်ငံမှာသဘောထားကြီးတဲ့နိုင်ငံရေးအမြင်အမျိုးသားရေးအမြင်နဲ့တိုင်းပြည်အကျိုးပြုတဲ့စစ်မှန်တဲ့အမျိုးသားရေးစိတ်ဓာတ်ရှိဖို့လိုအပ်နေကြောင်းဖော်ပြထားပါတယ်။ရန်ကုန်မြို့ပါတီဌာနချုပ်မှတနင်္ဂနွေနေ့ကကျင်းပတဲ့အမျိုးသားအောင်ပွဲနေ့အခမ်းအနားမှာတော့ပါတီဗဟိုအလုံးမှုဆောင်ကော်မတီအတွေ့အမှုဦးမြတ်ဝင်းကညီညွတ်ရေးကိုအခြေခံတဲ့အမျိုးသားအောင်ပွဲစိတ်ဓာတ်နဲ့ရည်မှန်းချက်ပန်းတိုင်ရောက်အောင်သွားဖို့အခုလိုမိန့်ခွန်းမှတိုက်တွန်းသွားပါတယ
်။အမျိုးသားအောင်ပွဲနေ့စိတ်ဓာတ်ကိုကျွန်တော်တို့ရှေ့ဆက်ပြီးတော့တိုက်တွန်းမှာလိုနေတယ်။ကျွန်တော်တို့ကပန်းနိုင်ကိုမရောက်သေးဘူး။ကျွန်တော်တို့လည်းပန်းနိုင်အားလုံးလည်းမပေါ့ဘူး။ပန်းနိုင်ရောက်ဒီလိုစိတ်ဓာတ်မျိုးနဲ့ညီညွတ်တဲ့စိတ်ဓာတ်မျိုးနဲ့ဆက်လက်ပါကြဘူးလိုအပ်တယ်ကျောင်းကိုတိုက်တွန်းရေးဆောင်ရွက်လုပ်ပါတ
ယ်တစ်ဖက်မှာလည်းတက်မတော်သားဟောင်းတွေနဲ့အမျိုးသားရေးအင်အားစုတွေစုပေါင်းပြီးအမျိုးသားအောင်ပွဲနေ့အခမ်းအနားကိုရန်ကုန်မြို့သူရဲကောင်းစစ်တီဗိမ့်မှန်မှာတနင်္ဂနွေနေ့နက်ပိုင်းကကျင်းပခဲ့ပါတယ်ဒီကနေ့ခေတ်အမျိုးသားရေးလှုံ့ဆော်နေသူတွေကြွေးကြော်နေတဲ့အမျိုးဘာသာသာသနာအမြင်နဲ့တိုင်းပြည်ကာကွယ်ဖို့ဆိုတာမဖြစ်သင့်တော့ဘူးလို့မြင်သူကတော့အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မြန်မာစာပေပညာရှင်နမဲကျော်ကြပြဆရာမောင်စွမ်းဤဖြစ်ပါတယ်လူမျိုးဘာသာပေါင်းစုံစုဝေးနေထိုင်ပြီးလွတ်လပ်တဲ့ပြည်ထောင်စုနိုင်ငံတစ်နိုင်ငံအနေနဲ့ခင့်တဲ့အညီငြိမ်းချမ်းရေးဒီမိုကရေစီရေးဖွံ့ဖြိုးရေးစတဲ့ကျေပြန့်တဲ့အမျိုးသားရေးစိတ်ဓာတ်အဖြစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းကြပြဆရာမောင်စွမ်းဤက VOE ကိုအခုလိုပြောပါတယ
်ရင်းနှောင်းကတော့ဝန်တာနုလက္ခဏာလို့ခေါ်တဲ့တွေးရတာအမျိုးဘာသာသာသနာတဲ့အမျိုးဘာသာသာသနာဆိုတာဥစ္စာကဟိုအရင်တော့ကရောအင်္ဂလိပ်ဆိုတာလက်ထက်ဟိုမှာရှေးဟောင်းကျွတ်တော့နာခုခေတ်တော့ဒီအမျိုးဘာသာသာသနာဆိုတာအခင်မင်းမီတော့ပါဘူးဟဲ့လားအမျိုးဆိုတာဥစားဘယ်အမျိုးလဲဘာသာဆိုတာကဗုဒ္ဓဘာသာဟိုအရင်တော့ဆိုလိုတာလေသာသနာဆိုလည်းဗုဒ္ဓသာသနာကိုဆိုလိုတာလေအခုအဲ့တော့ဒီတိုင်းပြည်ဟာပြည်တော်စုနိုင်ငံဖြစ်နေပြီးတော့ဘာသာမျိုးစုံရှိနေပြီဗုဒ္ဓဘာသာရှိတယ်ခရစ်ယာန်ရှိတယ်နတ်ကိုယ်ွယ်တဲ့လူလည်းเออชื่อเลยเนาะไอ้တော့ဒီခေတ်မှာเออလိုအမျိုးဘာသာသာသနာဆိုတော့ဥစ္စာခင်မင်မီတော့ဟူလေပြည်တော်စုစည်းလုံးရေးဖွံ့ဖြိုးရေးညီညွတ်ရေးငြိမ်းချမ်းရေးအဲ့ဒါမျိုးပဲခင်မီတော့တာပေါ့
လူငယ်တဲ့1920ခုနှစ်ကရန်ကုန်တက္ကသိုလ်ကျောင်းသား17ဦးခေါင်းဆောင်မှုနဲ့အမျိုးသားပညာရေးနဲ့ပတ်သက်တဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်နဲ့ကျောင်းသားတူအားလုံးရဲ့ဆန္ဒသဘောထားတွေကိုကန့်သက်ချုပ်ချယ်တဲ့ဗြိတိသျှကိုလိုနီကျွန်းပညာရေးအပါအဝင်ရန်ကုန်တက္ကသိုလ်အဥပဒေကျမ်းကိုစန့်ကျင်ရေးတပိတ်တိုက်ပွဲကြီးမှာပြည်သူအများညီညွတ်စွာပါဝင်ခဲ့တယ်လို့ဗြိတိသျှအစိုးရကလိုက်လျောခဲ့ရတဲ့အတွက်လွတ်လပ်ရေးတမိုင်းမှာပထမဆုံးအောင်ပွဲအဖြစ်မှတ်တမ်းတင်ခံခဲ့ရတာဖြစ်ပါတယ်။ဒါကြောင့်ကျောင်းသားတပိတ်စတင်ခဲ့တဲ့1920ပြည့်နှစ်တစောင်းမုံလားပြည့်ကျော်10ရည်နှစ်ကိုဂုဏ်ပြုတဲ့အနေနဲ့အမျိုးသားအောင်ပွဲနေ့အဖြစ်နှစ်စဉ်ဂုဏ်ပြုပွဲအခမ်းအနားတွေကိုကျင်းပလာခဲ့တာဖြစ်ပါတယ်ရှင်။